မြန်မာမက်ပဲကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံကသူ့ရဲ့နိုင်ငံမှာမိုးရင်းကာလတုန်းကပဲဆိုင်ခင်းတွေပျက်စီးခဲ့တဲ့အတွက်ပြည်ပကမက်ပဲတွေတိုးချဲ့ဝယ်ယူမယ်လို့ကြေညာလိုက်တာကိုမြန်မာနိုင်ငံကပဲကုန်တွေကကြိုဆိုလိုက်ပါတယ်ဒီနှစ်အတွက်မက်ပဲတန်ချိန်၄သိန်းဝယ်ယူဖို့ရှိသလိုနောက်လာမယ့်နှစ်တွေမှာလည်းဒီပမာဏအတိုင်းဝယ်ယူနိုင်မှုအိန္ဒိယနဲ့မြန်မာဆွေးနွေးသွားမယ်လို့ပြောပါတယ်အကြောင်းပြေဆုံးကိုတော့ကိုစောထက်ပြောပြပေးပါရှင်
အခုနှစ်တည်းပြည်ပကနေမပဲတန်ချိန်3သိန်းခွဲဝယ်မယ်လို့အိန္ဒိယအစိုးရကဆုံးဖြတ်ခဲ့ပေမယ့်ပြီးခဲ့တဲ့မိုးတွင်းမှာကောက်ပဲသီးနှံတွေပျက်စီးခဲ့ရကြောင်းနောက်ထပ်တန်ချိန်2သိန်းခွဲထပ်ပြီးဝယ်ယူမှာဖြစ်ကြောင်းဒီဇင်ဘာလ19ရက်နေ့ကပဲကြေညာခဲ့ရပါဒေသတွင်းနိုင်ငံတွေမှာမြန်မာကမပဲကိုအများဆုံးစိုက်ပျိုးတင်ပို့နေရဖြစ်လို့ဒီကြေညာချက်ဟာမြန်မာနိုင်ငံအပေါ်အဓိကတက်ရောက်မှုရှိကြောင်းအိန္ဒိယနိုင်ငံနယူးဒေလီမြို့မြန်မာတန်ယုံစီးပွားရေးတန်မှုဦးနေအေးလွင်က VOA ကိုအခုလိုပြောပါတယ်
အခုဒီနေ့တိုးပေးလိုက်တဲ့ဟာကတော့ဒီမပဲနှသိန်းခွဲဆိုတာကဒီ2019ဟိုပေါ့2020ဘဏ္ဍာနှစ်အတွင်းမှာသူကထပ်ပြီးတိုးပြီးဝင်နေဟိုပေါ့အမောင်းပေါ့အဓိကတော့အိန္ဒိယမှာတော့ဒီအစိုးရကသူတို့ကဒီပိုတာကိုသူတို့သတ်မှတ်တယ်ဆိုတာလေသူတို့ရဲ့နားပေါ့ဒီစပိုင်းရဲ့နာမည်ပေါ့အဓိကတော့သူတို့ဈေးနှုန်းပေါ့တဲရတော့သူတို့ရဲ့အဓိကစားသုံးကုန်တွေဖြစ်တဲ့အတွက်ဈေးနှုန်းကိုသူတို့ကထိန်းချင်တယ်သူတို့ပြည်ထဲမှာလည်းဒေသမားကိုလည်းသူကမထိခိုက်အောင်ထိန်းချင်တာဖြစ်တဲ့အတွက်သူကဒီပိုတာစနစ်ကိုသူကရှင်းသုံးနေတာဖြစ်တာပါဒီနေ့ကတော့တဲကအဖက်တော်လေးစားနေနေထားရှိတယ်နောက်ပဲပေါ့နော်သူတို့ကုမ္ပဏီတွေကတော့ခံမှန်းထားတာကတော့သူတို့ကပေါ့20ရာခိုင်နှုန်းလောက်သူပြတ်တယ်လို့အဲ့နဲ့ကုမ္ပဏီကတော့
အရင်ကအိန္ဒိယကိုမြန်မာဘက်ကပဲမျိုးစုံအကန့်အသတ်မရှိတင်ပို့ခဲ့ပေမဲ့အိန္ဒိယကသူ့ပြည်တွင်စားသုံးမှုလုံလောက်တဲ့ပဲပမာဏကိုထုတ်လုပ်နိုင်ပြီလို့ဆိုပြီးပြည်ပနိုင်ငံတွေကနေခွဲထားတဲ့ဝယ်ယူဖို့2019စက်တင်ဘာလမှာဆုံးဖြတ်လိုက်တာပါမြန်မာကတော့မပဲပြည်ပရောင်းချရေးမှာအိန္ဒိယကိုအဓိကမှီခိုနေရတာဖြစ်ပါတယ်အခုလာမယ့်2020-2021မှာလဲမပဲအပြင်ပဲစင်းကုန်ခွဲတန်းတန်ချိန်၄သိန်းစီထက်ရောက်ဖို့အိန္ဒိယအစိုးရနဲ့ညှိနှိုင်းဖို့စီစဉ်နေရလို့မြန်မာနိုင်ငံပဲကုန်တယ်များအသင်းဥက္ကဋ္ဌဦးထွန်းလွင်က VOA ကိုပြောပါတယ်
။ဟိုကောအဲ့ဒီကိုတာတွေပဲထောက်ဆောင်ပေးကြတာလေ။ဒီနေ့ကသူတို့လိုအပ်တဲ့စီတူတိုးပေးလိုက်တော့နော်။အတင်းပကရောစူဝဂူဒမကရောအိန္ဒိယစူဝဂူဟိုဒါနဲ့ပတ်သက်ပြီးဒါနဲ့2020-21ဘဏ္ဍာနဲ့တူလို့လေဒီကိုတာကို၄သိန်းမပဲရောပဲစင်းပဲစင်းကုန်၄သိန်းစီကိုယ်တော်စပီးဖို့ဆိုပြီးတော့စာနဲ့တဲ့ပဋ္ဌာန်းရထားကိုဟိုကကိုရကအစီအွေမှာတော့အင်လိုက်ထားပြီးပါလေ။နော်အဲ့လိုလေးတော့ရှိပါမယ
်။ပြည်တွင်းမှာမပဲလက်ကျန်နေနေပေမဲ့အခုအိန္ဒိယကဝယ်ယူခြင်းနဲ့တန်ရင်း2သိန်းခွဲအတွက်ကတော့အသက်ပေါ်မဲ့မပဲနဲ့အလင်းမီနိုင်တလို့ဈေးကောင်းလဲရလိမ့်မယ်လို့ပဲကုန်တွေကခံမှန်းနေကြတာပါ။တချင်ကအီယာဝတီတိုင်းနဲ့ဘကိုးတိုင်းမှာမပဲအများဆုံးစိုက်ခဲ့ပေမဲ့အိန္ဒိယဘက်ကအဝယ်မလိုက်တာကြောင့်အခုနောက်ပိုင်းမှာတရုတ်ဈေးကွက်ကိုတင်နိုင်တဲ့ပဲဒီဈေးကိုပြောင်းလဲစိုက်ပျိုးလာကြရတယ်လို့ရန်ကုန်တိုင်းခရမ်းသုံးပါးမြို့နယ်မီးပွားပဲကုန်စီတိုင်းကဦးထွန်းနှုံးဝင်းကပြောပါတယ်။အ
ိန္ဒိယဘော်မီဘိုးဘိုးတော့များတယ်ဒီမှာပဲရတော့ကျွန်တော်တို့ပဲဒီဈေးကြတော့ဆိုတော့တရုတ်ကိုသွားပြီးပြောရတာပါလေ။ဒီဈေးကကျွန်တော် EU ဂျပန်ကိုရီးယားသဘောတူပို့နေတာလေ။ပဲဒီဈေးကတော့ဘူဒီယိုလည်းကအဝယ်များတယ်ဒီဘက်ကိုပြန်ပြီးလာရပါတယ်။မပေးတော့အိန္ဒိယတက်လာလို့ပြော။အဲတော့ပဲတော့တော့မပေးဆိုင်ကြတယ်။အင်းမှာတကယ်ဆိုင်တာအောင်မြင်တယ်ဒါပေမဲ့ဒီဘက်ရရှိမှာနေပါတယ်။ဒင်းကြီးကဝယ်လို့မဝယ်လို့မူရီးရဲ့တက်ကွက်ပြောသွားတာတော့ပါပဲ။မူရီးရဲ့ကျွမ်းနေတာတဲတော့ကော။မပေးကဒီနောက်ဘက်မှာမသိမဆိုင်ကြတော့ဒီကောင်းပါပေါ့
။အိန္ဒိယကုတန်းရောင်းဝယ်ရေးနဲ့စက်မှုဝန်ကြီးဌာနကတော့ထပ်တိုးမပဲတန်ချိန်2သိန်းခွဲအတွက်ဒီဇင်ဘာလ31ရက်နောက်ဆုံးထားလျှောက်ထားကြဖို့သူ့နိုင်ငံကကုန်တယ်တွေကိုတိုက်တွန်းထားပါတယ်။မြန်မာပဲကုန်တယ်တွေကတော့အိန္ဒိယနဲ့တရုတ်အပြင်တခြားအလားအလာရှိတဲ့ဈေးကွက်တွေကိုရှာဖို့ကြိုးစားနေပါတယ်။မြန်မာကပဲအမျိုးမျိုးတင်ပို့တာကနေတစ်နှစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်ရှိပြီးအိန္ဒိယရဲ့ကန့်သတ်ဝယ်ယူမှုတွေကြောင့်2019-2018ဘဏ္ဍာနှစ်မှာဝယ်ငွေလျှော့ချသွားကြောင်းကုန်တယ်တွေကပြောပါတယ်။